မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းတန်မတ်ကြီးရဲ့နေရာမှာလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုပဲဆက်ပြီးတော့ထားမထားဆိုတာကို Credential Committee နိုင်ငံကိုစားပြုကိုယ်စားလှယ်စီစီရေးကော်မတီကဆုံးဖြတ်ဖို့ရှိနေချိန်မှာပဲသူ့ကိုဆက်ထားဖို့မြန်မာရေးလှုပ်ရှားသူတွေတောင်းဆိုနေပါတယ်။အခုနှစ်ရဲ့ Credential Committee မှာပါဝင်တဲ့နိုင်ငံ6နိုင်ငံမှာအမြဲတမ်း3နိုင်ငံဖြစ်တဲ့ American တရုတ်ရုရှားတို့အပြင်အလဲကျ Andorra, Grenada, Nigeria, Solomon Islandဆရနန်နဲ့ထိုဂိုနိုင်ငံတွေပါဝင်ပါတယ် Credential Committee ထဲမှာပါဝင်တဲ့တရုတ်ရုရှားတို့နဲ့စစ်ကောင်စီကဆက်ဆံရေးကောင်းမွန်နေပုံရတာကြောင့်မြန်မာကိုယ်စားလှယ်အတွက်ဆုံးဖြတ်ချက်တက်ရောက်မှုရှိနိုင်ပါသလားကိုဝင်းခံမောင်ပြောပြပေးပါမယ
်ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဖြစ်လက်ရှိတာဝန်ယူထားတဲ့ဦးကျော်မိုးထွန်းကိုပဲဆက်ပြီးထားရှိဖို့ပြည်တွင်းပြည်ပကနိုင်ငံအင်အားစုတွေက88ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်မှာစီးအောင်လှုံ့ဆော်မှုတွေလုပ်နေကြသလိုမြန်မာစစ်ကောင်စီကလည်းတရုတ်ရုရှားနဲ့အိန္ဒိယလိုနိုင်ငံတွေနဲ့ဆက်ဆံရေးတိစောက်ပြီးကုလသမဂ္ဂအဖွဲ့အစည်းထဲမှာနေရာပြောင်းရဖို့ကြိုးပမ်းနေတာပါ။ဦးကျော်မိုးထွန်းမြန်မာတန်မတ်ကြီးဖြစ်ဆက်ရှိနေခြင်းဟာလက်ရှိဒီမိုကရေစီလှုပ်ရှားမှုအတွက်ကောင်းမွန်တဲ့အခွင့်အလမ်းတစ်ခုဖြစ်ပြီးဒီအင်အားစုတွေဘက်မှနိုင်ငံတကာကဆက်လက်ရည်တည်နိုင်အောင်ကုလသမဂ္ဂကိုတိုက်ရိုက်ပြောဆိုနိုင်တဲ့အားသာချက်တစ်ခုဖြစ်တယ်လို့အိန္ဒိယ for မြန်မာကစလိုင်းတိုခါက VOA ကိုပြောပါတယ်။
ဒီဟာကိုတော့ကျွန်တော်တို့အနေနဲ့လုံးဝအဆုံးရှုံးခံလုံမရတဲ့အနေအထားဖြစ်တယ်လို့ဥစွာပြောချင်ပါတယ်ဆိုတော့ဒီကဏ္ဍနဲ့ပတ်သက်ရင်တော့ဒီနိုင်ငံအများစုကတော့ကျွန်တော်တို့ဖေးရည်တည်လိမ့်မယ်လို့ကျွန်တော်တို့ပြောလိုက်ထားပါတယ်တော်တော်လေးအချင်းချင်းကျွန်တော်တို့ကြားနေပုံစံမျိုးနဲ့ရည်တည်တဲ့နိုင်ငံတွေကလည်းကြားနေအဖြစ်သာဆက်လက်ရည်တည်သွားနိုင်ချေတော့ရှိမယ်လို့တော့ကျွန်တော်သုံးသပ်မိပါတယ်
မြန်မာစစ်ကောင်စီကတော့ပြီးခဲ့တဲ့နှစ်ကလည်းအမေရိကန်ပြောင်စုဆိုင်ရာမြန်မာတန်ယုံကစစ်တပ်မှုဗိုလ်မှူးကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်အတည်ပြုပေးဖို့အမည်စင်တင်သွင်းခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့နိုင်ငံကိုယ်စားပြုကိုယ်စားလှယ်စီစစ်ခန့်အရေး Credential Committee ကဘယ်သူ့ကိုမှမရွေးချယ်ပဲအယက်သားအစိုးရလက်ထက်ကလေးကခန့်အပ်ထားတဲ့ဦးကျော်မိုးထွန်းကိုပဲဆက်ပြီးကိုယ်စားပြုခွင့်ပေးထားတာပါ။ဒီနှစ်မှာလည်းအလားတူဆုံးဖြတ်ဖို့တက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြတာလည်းဖြစ်ပါတယ်။တရုတ်ဆိုရဟာဒီကိစ္စမှာပြီးခဲ့တဲ့နှစ်ကကြားနေခဲ့ပေမဲ့ဒီနှစ်ပိုင်းထဲမှာတော့မြန်မာစစ်ကောင်စီနဲ့တရုတ်ဆိုရဆက်ဆံရေးပိုးပြီးနီးနီးကပ်ကပ်ရှိလာတယ်လို့သတင်းတွေကသုံးသပ်ကြပါတယ်။တရုတ်အာရှရေးအထူးကိုယ်စားလှယ်တိတ်ရှီကျွမ်းနဲ့စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးတို့စက်တင်ဘာ16ရက်နေ့မှာတွေ့ဆုံခဲ့ပြီးကုလနဲ့အာဆီယံမှာရင်ခထက်ပိုးပြီးပူးပေါင်းကြဖို့သဘောတူညီမှုတွေရရှိခဲ့တဲ့အကြောင်းသတင်းချို့ကထောက်ပြရေးသားကြပါတယ
်။လာကနာကမှာဒီလိုပါဝါကန်ဆိုင်နေတဲ့နေရာရှိတော့ဒီနေရာကဒီလိုရှိလို့ဒီနေရာအမှုကအင်းနေနေနေနေနေဖြစ်တယ်။ဒါကတော့ဟိုကနာမှာဒီလိုရှိနေစီရီးအင်အားဒီအင်းနေတဲ့ဒီလိုဒီကိစ္စအနေနဲ့ဒီလိုရှိနေတဲ့ဆန်တာလေးဒီမှာနေနေလာတာရှင်နေတာကလည်းကနာကလည်းဒီလိုဒီလိုရှိနေတဲ့ဆန်နေတာလေးပါလေ။အဲဒါကနေဒီအကြောင်းပြတဲ့ဆန်နေတာက
ဦးကျော်မိုးထွန်းကတော့သူ့ကိုကုလသမဂ္ဂမှာစီစီရွေးချယ်ရေးအဖွဲ့ကမနစ်ကလိုပဲမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ပြီးခန့်ထားနိုင်ခြင်းရှိတယ်လို့တိတ်မကြခင်ကပဲ VOA ကိုပြောဆိုထားပါဗျ။နိုင်ငံကိုယ်စားပြုကိုယ်စားလှယ်စီစီရေး Credential Committee အနေနဲ့ပုံမှန်အားဖြင့်နိုဝင်ဘာလကုန်ဒီဇင်ဘာလဆက်လောက်မှာစီဝေးကျင်းပလေးရှိပြီး Committee ရဲ့ဆုံးဖြတ်ချက်ကိုထွေထွေညီလာခံမှာပြန်လည်တင်ပြအတည်ပြုတာဖြစ်ပါတယ်။ဒါကြောင့်စီစီရေး Committee အနေနဲ့မြန်မာကိုယ်စားပြုခွင့်နဲ့ပတ်သက်လို့ဆွေးနွေးဆုံးဖြတ်ကြတဲ့အခါမြန်မာနိုင်ငံကစစ်ပွဲတွေတွင်စစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ရိုဟင်ဂျာအရေးကိစ္စတွေကိုအလေးထားစဉ်းစားဖို့အတွက်လဲကုလသမဂ္ဂကိုနိုင်ငံချိုးကလှုပ်ရှားသူတွေကဒီအပိုင်းအတွင်းမှာတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ